ီတင်းပါ English American Style ကန်တာမှာရိုက်တယ်ထိတယ်လို့ဒီပေးရတဲ့ hit ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hit the roof
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက hit hit ကရိုက်တာထိတာ the the roof the roof ကအင်ခေါင်းမိုးဆိုတော့စစူးထုံးရဲ့ဓာတ်ရိုက်ဒီပေကတော့အင်ခေါင်းမိုးကိုသွားထိတာအင်ခေါင်းမိုးကိုသွားရိုက်တာပေါ့idiom ဆိုရဲ the white ဒီပေကလူတူဦးအနေနဲ့ဒေါသအရန်ထွက်တာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာဒေါသကြီးလို့ဆွစ်ဆစ်ခုန်နေဆိုတဲ့အသုံးလိုပေါ့ရှင်။ဒေါသရဲ့အချိန်ဟာကြီးလို့နဲ့အတွက်ကြောင့်အဲ့ဒီလူရဲ့ခေါင်းနဲ့ခေါင်းမိုးသွားဆောင်တဲ့သဘောကိုတင်စားထားတာဖြစ်ပါတယ်။တနည်းတော့ရံပုံမိကြဆိုတဲ့အသုံးနဲ့လည်းဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John hit the roof when his leave was cancelled.He had already bought a plane ticket for his holiday.
John nga tu khwin taung tha ra a phyet khan ya do yan bon mi ja do da be. Tu ga a lai ye atwin khyi thwet bo taung le yin le hma we tha pi pi le lo thi be ya ba de. George go pi de u ma go naw ta khaw le la chi cha ya aw ma.
John hit the roof when his leave was cancelled. He had already bought a plane ticket for his holiday.
ဒီတော့မှာ hit the roof အစား
hit the ceiling
ဆိုပြီးတော့လေ r o o f roof ခေါင်းမိုးအစား c e i l i n g ceiling ကိုလည်းအစားထိုးပြီးတော့အသုံးပြုလို့ရတယ်လို့ဖြည့်ဆွဲတင်ပြပါစီအခုဆက်လက်တင်ပြပေးမယ်နောက် idiom အသုံးကတော့
hit the sack
ဖြစ်ပါတယ် hit hit ကထိတာရိုက်တာ th the s a c k the sack ကဒီနေရာမှာဆန်အိတ်လိုအိတ်ကြီးမျိုးကိုဆလိုတာဖြစ်ပါတယ်။ဇကုထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့အိတ်ကြီးကိုသွားထိတာအိတ်ကြီးကိုသွားရိုက်တာပေါ့။အိတ်ကြီးလို့ဆိုရမှာလူတစ်ယောက်နေနဲ့အဲ့ဒီအိတ်ပေါ်မှာလဲလျောင်းအိတ်နိုင်လောက်အောင်ကြီးလာတဲ့အိတ်ကိုဆလိုတာဖြစ်ပါတယ်။ရှေးတုန်းကအလုသမားတွေနေနဲ့တနေကုန်ဆန်အိတ်တွေဂျုံအိတ်တွေတဲပိရာကနေမောလို့အဲ့ဒီအိတ်တွေကြားမှာထိုးအိတ်တဲ့လေ့ကျင့်ကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် idiom ဆိုတဲ့ twice ဒီပေကတော့တနေကုန်တနေကန်ခြေကုန်လက်ပန်းကြောင်အလုပ်လုပ်ပြီးတော့အိယာထဲကိုပြစ်အိတ်လိုက်တဲ့သဘောဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ After driving nearly 500 miles from New York, I'm exhausted. I'm going to hit the sack.
နယူးယောက်ကနေမိုင်900နီးပါးကားမောင်းလာပြီးတဲ့နောက်ခြေကုန်လက်ပန်းကျနေပြီ။အေးရတဲ့တန်းဝင်တော့မေလို့ဒီပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After driving nearly 500 miles from New York, I'm exhausted. I'm going to hit the sack.
ခုနောက်ဆုံးတင်ပြပေးမှာကတော့
hit the bull's eye.
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကထိတာ THE the BULL the bull ကနွားရိုင်းEYI ကမျက်စိဆိုတော့စကစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နွားရိုင်းရဲ့မျက်စိကိုတဲ့တဲ့ထိတာပေါ့ Bull's eye ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့မြားဓာတ်တနတ်စသဖြင့်အပြည့်လေ့ကျင့်ရမှာလေ့ကျင့်တဲ့ကပ္ပယာဓာမမဟုတ်တစ်သားပြားပေါ်မှာအဝိုင်းတွေထထဆွဲထရာကအလဲဘဟုမှာရှိနေတဲ့မျက်စိနဲ့တူတဲ့အမဲဆက်ကို Bull's eye လို့တင်စားပြောတာဖြစ်ပါတယ်တနတ်ဓာတ်မြားစသဖြင့်အပြည့်လေ့ကျင့်ရမှာလက်သိတဲ့ရင်အဲ့ဒီအလဲကအဆက်ဖြစ်တဲ့ပြစ်မှတ် target ကိုထိမှန်ရင် hit the bull's eye လို့တင်စားပြောတာဖြစ်ပါတယ်။ idiom ဆိုရဲ the right ဒီဘေကတော့စကားပြောရမှာလိုရင်းတူရှင်းထိထိမိမိပြောနိုင်တာချက်ချက်ချက်ပြောနိုင်တာကိုဆိုလိုပါတယ်။ကျမတို့မြန်မာမှာ get ထိပဲ hey လို့ပြောတယ်လို့ပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joan is very smart.She knows how to hit the bull's eye at meetings.
Joan ကသိကိုထက်တယ်သူပဲ။စီဝေးတွေမှာဆိုသူကထိထိမိမိကိုပြောတတ်တယ်လို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joan is very smart. She knows how to hit the bull's eye at meetings.
ဒီတင်ပါ hit ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hit the roof, hit the sack, hitThe bull's eye.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။